ထိုင်းမြန်မာနယ်စပ်မှာထိုင်းဘက်ခြမ်းလူကုန်ကိုရီတဲဆောင်လာတဲ့မြန်မာနိုင်ငံသားတွေနေစဉ်ဆိုသလိုဖမ်းဆီးမိနေတာမှာမေလ25ရက်နေ့တုန်းကလည်းလူတရာကျော်ဖမ်းမိပါတယ်။ကန်ချနာပူရီပြည်နယ်မှာဆယ်ဘင်းကားတစ်စီးအပေါ်မှာတာလပတ်အုပ်ပြီးတော့အဲ့ဒီလူတွေကိုတင်လာတာပါ။ဒီတင်းကိုတော့ VOA သတင်းထောက်မယေအေးမကထိုင်းကနေသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်ထဲမှာဆန်ရုပ်စစ်ဆေးဂိတ်ကိုဖြတ်ပြီးမောင်းလာတဲ့ကုန်တင်ကားကြီးထဲမှာတော့အထောက်ထားမဲ့မြန်မာနိုင်ငံသား100ကျော်လိုက်ပါလာခဲ့တာပါ။ကန်ချနာပူရီပြည်နယ်ထဲကပလောပီနံစိုက်ခင်းတစ်ခုဘက်ကိုဥတီမောင်းလာချိန်မှာတော့ထိုင်းရဲနှစ်ဦးကနောက်ကနေလိုက်လာပြီးစစ်ဆေးဖို့လုပ်တဲ့အချိန်မှာကားပေါ်ကတလပတ်စအုပ်ပြီးလိုက်ပါလာတဲ့မြန်မာနိုင်ငံသားတွေကထွက်ပြေးခဲ့ကြပါတယ်။ဒီနောက်ရဲကတနက်နဲ့ဖောက်ပြီးလိုက်လံဖမ်းဆီးတာတွေလုပ်ခဲ့တာကြောင့်မြန်မာနိုင်ငံသား100ကျော်ဖမ်းဆီးခံရတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်အလုသမားရေးဆောင်ရွက်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်။
ဟိုကားလည်းကြည့်ရမလားအဲမပြီးတော့လည်းဖြစ်နေတော့တွားမရဘူးကျန်နေအဲ့ဒီမှာလည်းပလစ်ရဲရရောက်လာတော့တခါလဲစစ်စီရဲ့အချိန်မှမှလုံးသမားတွေကကားကနေထွက်ပြေးနေတယ်အော်ဖမ်းမိရပါလို့လူကြီးရတော့တရားကြောတရားကြောမှမှသူကဟိုကအတန်ငယ်ဆုံးအဲ့ငါးလားကားတော့ကြည့်ပါတယ်အဲ့ငါးလားဆက်ကလေးလေးနဲ့မရရတော့ကားလုံးနဲ့မှထင်လာတယ်လို့ပြောတယ်ဒါပေမဲ့ကျန်တဲ့လူတွေကတော့အဲ့နောက်မှာဒါပဲဥထားလေးဒါကြီးကအဲ့ဒီမင်းကဒါလဲကျေကျေပဲကျွန်တော်ခင်ဗျာတော့ဒီမဟုတ်ဆိုတော့ဒီလူကလည်းနဲ့တော့မှာတရားတော်ဆိုတော့တော်ဆိုပြီးတော့ဒရောနောဆင်ခဲ့ပါမယ်။အနေရောမရှိရဲ့ပဲနည
်းအခုဖမ်းမိတဲ့မြန်မာနိုင်ငံသားတွေဟာမန္တလေးမြို့ကနေလာကြသူတွေဖြစ်တယ်လို့လဲဆိုပါတယ်။သူတို့တွေကိုထိုင်းနိုင်ငံရဲ့အတွင်ပိုင်းပြည်နယ်သုံးခုမှာအလုပ်တွေရမယ်ဆိုပြီးလူပုံကူးသူတွေကခေါ်ဆောင်လာခဲ့ကြတာပါ။သူတို့ဟာထိုင်းနိုင်ငံအတွင်ပိုင်းပြည်နယ်သုံးခုမှာအလုတ်သွားလုပ်ကြမဲ့သူတွေဖြစ်တယ်လို့လည်းဆိုပါတယ်
။ပထမဆုံးနေပြည်ချင်းနယ်လို့ရေးလေရောင်ရောဒါမှမဟုတ်သူတို့လက်တွေမှာအဲအရောင်လေး plastic ဟိုကျိုးတွေကျွန်တော်တို့ plastic ကျိုးတွေအကျိုးတွေနဲ့ချီကြတာပေါ့အရောင်လေးနဲ့အမျိုးအောင်အစင်းအောင်ဝိုင်းအောင်ပေါ့ဆက်လို့။ဘယ်ရောင်စုဘယ်ပို့ပေါ့
။ဖမ်းဆီးခံရသူတွေဟာနှစ်စီးတွဲ truck ကားကြီးပေါ်မှာနိုင်အတော်ကြာတလပတ်စာတွေအုပ်ပြီးလိုက်ပါလာခဲ့ရတာကြောင့်ဒီထက်ပိုကြမယ်ဆိုရင်အသက်ရှူမွန်းကျက်တာတွေဖြစ်နိုင်တယ်လို့လည်းဦးမင်းဦးကဆိုပါတယ်။ပြီးခဲ့တဲ့ရက်တုန်းကလည်းလူပုံကူးသူတွေကမြန်မာနိုင်ငံသား၁၀ယောက်ကိုတပ်ပီနယ်ကနေပြောင်းမှုစစ်တွေတည်ဆောင်လာတဲ့ကုန်ကားနဲ့ချိုင်နက်ပီနယ်တွေကိုတည်ဆောင်လာစဉ်မှာလမ်းခီးမှာပဲအောက်ဆီဂျင်ပြတ်လတ်တဲ့လက္ခဏာတွေနဲ့မြန်မာအမျိုးသမီး2ဦးသေဆုံးခဲ့တဲ့ဖြစ်စဉ်လည်းဖြစ်ခဲ့ပါတယ်။အခုဆိုရင်အလုတ်ကန်ရှာဖွေဖို့လာကြတဲ့မြန်မာနိုင်ငံသားတွေဟာထိုင်းမြန်မာနယ်စပ်အသီးသီးကနေအစုလိုက်အပြုံလိုက်ဝင်ရောက်လာနေစေဖြစ်ပါတယ်ရှင်။